ဒီဒီရန်ကုန်ရန်ကုန်မြို့ပြင်ဒီတောင်တကုန်ဆိုရဲနေရာနေဝဲကိုလည်းအဲ့ဟိုတကုန်တက္ကသိုလ်ကနေပဲရတယ်ဝဲရပြီးတော့မှဒီ journalist လောကတွေကိုစပြီးရောက်တာပေါ့နော်အခုလက်ရှိမှာတော့ထပ်တော့အဲ့ BBC Media Action ရလူငယ် Radio အစီအစဉ်မှာလုပ်တယ်ဆိုတော့လူငယ်ရင်းနဲ့အများရန်ထိတွေ့နေရတယ်ဆိုလိုတာကလူငယ်ရေဒီယိုအစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အဲ့ဂျေးလက်ကလူငယ်ရင်းနဲ့အများရန်ထိတွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပတ်ဝန်းကျင်ကိုဘာတွေကောင်းမှုလုပ်နိုင်လဲဆိုတဲ့ဟာတွေကိုအများရန်ကိုကမေးမြန်းနေရတဲ့အတွက်လူငယ်ရင်းနဲ့တစ်ချိန်လုံးထိတွေ့နေရတယ်အဲ့ဒီအတွက်ကိုကလူငယ်တွေမှာဘာအခက်အခဲရှိနေလဲဆိုတာသိပါတယ်ခုမှဆိုပါစို့ဂျေးလက်ကလူငယ်တွေဆိုရင်ဟိုသတင်းချက်လက်ရတာအရန်အားနေတယ်ဆိုတော့သူတို့တခုတင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူးအဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့ကသွားတွေ့ရတာပေါ့နော်ဆိုတော့သူတို့ရန်ကုန်လာပြီးတင်တန်းနေပါလေလာတဲ့အောင်မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်သူတို့မှလည်းရေချင်းတွေရှိရတဲ့နေမှာသူတို့မျိုးဖြစ်နေတဲ့ဟာတွေကိုလူတွေမှသွားရဲပြောရဲဆူရဲခေါ်ထုတ်ရဲအောင်ဆိုပြီးတော့မှစီစဉ်တခုလုပ်လိုက်တယ်အဲ့ဒါပါလဲဆိုတော့ community reporting လို့ခေါ်တယ်ကိုရက်ရွာဒေသမှာရှိတဲ့ပြဿနာတွေကိုကိုကိုယ်တိုင်ထက်လက်တွေကိုသတင်းထံသားတွေပေးပို့တာပေါ့အဲ့ဆိုလူငယ်တွေကဘာဖြစ်လာလဲဆိုတော့သူတို့ရဲ့ရွာမှာဘာတွေအခက်အခဲဖြစ်နေလဲ။နောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်။ဥပမာတစ်ခုဆိုရင် ARD တိုင်းမှာအဲ့လုတ်ခဲ့တဲ့ရဲ့ရွာအခြေပြုတင်ပြပို့တဲ့ဟာဆိုရင်ရွာမှာသူကအိမ်ဖော်ရေဒီမြို့ပေါ်တက်ပြီးမှအိမ်အကူလုတ်တဲ့ကောင်မလေးတွေရှိတယ်။အိမ်ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်။အဆင်မပြေဘူးဆိုတော့မှထမင်းနေဆိုရင်အေးခဲနေရာကြီးကျွေးရတာလို့တစ်ခါတည်းထမင်းမကျွေးပဲထားတာလို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြောဘဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှရွာရဲ့လည်းအလုပ်ကိုပဲလည်းလုပ်ကိုင်းလုပ်ကိုပဲလုပ်ဖို့ပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကြောက်လည်းအိမ်ရှင်ကအဆင်ပြေတယ်။အဆင်ပြေတဲ့အတွက်သူကခောက်ခောက်ခါခါပြန်လိုက်သွားလိုက်အိမ်ရှင်စီပြန်လိုက်ရွာကိုလာလည်လိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထက်တော့ကနေမှသူတို့ကိုအဲဘယ်လိုမျိုးအစီအစဉ်လုပ်ရလဲဗာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူ့ရွာလူတွေကိုတခြားမေးမြန်းပြီးတော့မှဒီဟိုပြန်ပြမှာအစီအစဉ်လေးပြန်ပေးပို့တာပေါ့နော်အဲ့မှာဗာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးဒီအေရီတိုင်းမှာနေတယ်ရူရူတမ်းမဲ့လူငယ်ပဲဖြစ်တယ်ဆိုပေမဲ့သူ့ပတ်ဝန်းကျင်မှာရှိတဲ့အခက်အခဲကြံစည်တာတွေကိုသူ့ကိုယ်တိုင်တရားလုပ်ပြီးတော့မှဒီရူရူအစီအစဉ်ပေးပို့ရတဲ့အဲ့အခက်အခဲတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားထဲကိုပြန်ပြမှာကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူ့ရွာအတွက်လည်းအကျိုးရှိရဲနောက်ပြီးတော့သူ့အတွက်လည်းငါလည်းလုပ်နိုင်တာပဲဆိုတဲ့ဟာမျိုးရတာပေါ့လေဒီလိုနဲ့အစီအစဉ်တွေလုပ်တာဆိုတော့အခုဆိုရင်၄ခုလောက်ရှိပြီပေါ့လေခုသဖြင့်အဲဒီငွေတွေကိုကိုယ်တိုင်ကိုယ်ပတ်ဝန်းကျင်မှာပုံပြီးမှပါဝင်လာနိုင်အောင်တွန်းအားပေးတဲ့အစီအစဉ်တွေပေါ့လောလောဆယ်တော့ဒီ Washington DC မှာရောက်နေတာပေါ့နော်ဒီတင်တန်းတစ်ခုတည်းရောက်တယ်အဲ့တင်တန်းကလည်းဒီလူငယ်ခေါင်းဆောင်တွေကိုပဲပေးတဲ့တင်တန်းပေါ့ American Council of Young Political Leaders ဆိုပြီးမှအစီအစဉ်နဲ့ထပ်လို့ရောက်နေတာပေါ့နော်ဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အဲ့မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့ရဲ့အလုတ်ကင်ခွင်းလန်းတဲ့ပတ်သက်ပြီးဘလောက်ခက်ခဲကြလဲဒါယူကိုကတစ်ချိန်လုံးမျက်စိနဲ့မြင်နေရတယ်။ဘာပို့ပြီးမှခံစားရလဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေဒီထက်ပို့ပြီးမှလူငယ်တွေရဲ့အတန်ဒီထက်ပို့ပြီးကြက်ကြက်လောင်လောင်ထွက်လာအောင်လို့ဟိုလုံမယ်ဆိုပြီးမှစိတ်ထဲမှာငုံငုံလေးရရှိပြီးသားဒီတန်းနောက်ဆက်လုပ်ထဲကဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရလဲပေါ့လေ။နောက်လူကြီးရက်ွက်လူကြီးနေပြီးဆိုရင်တော့တစ်ချိန်လုံးယူချိုးပြီးမှအဲ့လိုမျိုးနေနေရတဲ့ဟာကြီးကအစင်မပြောကိုကိုကလည်းအဲ့လိုနေရာကနေကြီးလာတယ်။နောက်ကျေးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်ဆိုတော့ဒါတွေကိုတိချက်ပို့ပြီးမှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးမှအစဉ်ပြေအောင်ဖြည့်လျှောက်ပြီးထက်ရက်ဒီအလုတ်ကိုင်းနောက်ကြကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးတွန်းအားပေးသွားဖို့ပဲဟဲ့ဒီနေ့ခါလေ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်